မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးမြန်မာနိုင်ငံရဲ့အရေးအခြေအနေတိုးတက်တဲ့အရေးရောမတွေ့ရသေးဘူးလို့ Washington DC ကိုရောက်နေတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့တွေ့ဆုံဆွေးနွေးမှုအပြီးမှာပြောကြားလိုက်ပါတယ
် Unfortunately it's now more than 2 years we haven't seen any signs
အခုဆိုနှစ်နှစ်ကျော်လာပြီဖြစ်ပြီးတိုးတက်တဲ့အရေးရောကတခုမှမတွေ့ရသေးပါဘူးအာဆီယံအဖွဲ့အစည်းနဲ့ချထားတဲ့ဘုံသဘောတူညီချက်900ရှိပေမဲ့ဘာတစ်ခုမှတိတိကျကျလည်းတိုးတက်မလာပါဘူး။ဒါကြောင့်အာဆီယံထိပ်သီးအစည်းအဝေးဖြစ်ဖြစ်အာဆီယံနိုင်ငံရဲ့ဝန်ကြီးအဆင့်တွေ့ဆုံပွဲကိုဖြစ်ဖြစ်မြန်မာတက်ရောက်ဖို့အတွက်စောသေးတယ်လို့ယုံကြည်ကြကြောင်းအခုနောက်ဆုံးထိပ်သီးဆွေးနွေးပွဲမှာလည်းဒါကိုထပ်ပြီးအတည်ပြုခဲ့ပါတယ်လို့သတင်းစာဆွေးနွေးပွဲမှာပြောသွားတာပါ။အခုချိန်မှာတော့အာဆီယံလက်ချက်ဥက္ကဋ္ဌအင်ဒိုနီးရှားကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုလက်မခံတဲ့တိုက်ခိုက်ဖို့ရပါဝင်သက်ဆိုင်ရာအဖွဲ့အစည်းမျိုးစုံနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအရင်ကစစ်တပ်အာဏာသိမ်းတော့ကဒီမိုကရေစီအပြောင်းလဲတွေဖြစ်လာဖို့အတွက်နှစ်ပေါင်းအစိတ်လောက်ကြာခဲ့တဲ့တမန်ရှိခဲ့ပြီးတော့ခုတစ်ချိန်တော့ဒီလောက်မကြာဘူးမျောလင့်နေတဲ့ခုဒီတိုးတက်တာတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဝန်ကြီးပလင်ရင်ကလည်းစင်ကာပူနိုင်ငံရဲ့ဝန်ကြီးနဲ့သဘောထားတူကြောင်းနဲ့မြန်မာအရေးအာဆီယံရဲ့ချိုးဖောက်မှုကိုထောက်ခံအားပေးနေမှာဖြစ်ကြောင်းပြန်ပြောင်းပြောပါတယ်။မြန်မာစစ်တပ်နဲ့သူနဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေကိုအမေရိကန်ကဒဏ်ခတ်အရေးယူနေတာဖြစ်ပြီးတခြားနိုင်ငံတွေကလည်းမြန်မာစစ်တပ်ကိုလက်နက်တင်ဖို့ရောင်းချမှုတွေမလုပ်ဖို့အတွက်ပန်ကြားခဲ့ပါတယ်။မြန်မာစစ်တပ်အတွက်ဒေါ်လာတန်း250ကျော်တန်းစစ်လက်နက်ပစ္စည်းတွေစင်ကာပူကနေတဆင့်တင်ဖို့နေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်မေလအစင်ခန်းဆန်းနဲ့ပတ်သက်ပြီးဝန်ကြီးပလင်ကန်ကမေးမြန်းရမှာတော့စင်ကာပူအစိုးရရဲ့မူဝါဒဖြစ်တဲ့စစ်လက်နက်ဆိုင်ရာကန့်သက်တားမြစ်မှုချထားတဲ့အတိုင်းကင်ပယ်ဆောင်ရနေတယ်လို့စင်ကာပူဝန်ကြီးချုပ်ကပြန်လည်ပြောကြားခဲ့တာပါ။